ရုရှားနိုင်ငံမှာရှိတဲ့ Great Vatican ရှုံ့နှံတော်ကြီးဟာဆွစ်ဇာလန်နိုင်ငံထက်အရွယ်စားပိုကြီးပါတယ်။ကမ္ဘာလေတူတွေကကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေတွေမြတ်မြတ်တတဖြစ်အောင်ထိန်းချုပ်ပေးတဲ့နေရာမှာတစ်တော်ကြီးတွေလိုပဲရှုံ့နှံတော်တွေရဲ့အခန်းကဏ္ဍကတိတ်ကိုအရေးပါလာပါတယ်။ခုတော့တော်မီတွေပိုပြီးလောင်ကျွမ်းလာတာကြောင့်ရောလူလုံးရဲ့ကြောင့်ဒီကဘာကြီးပို့ပြီးပူနွေးလာတဲ့အခြားအချက်တွေကြောင့်ပါကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေတွေတူလောင်ပေးထားတဲ့နွန်တော်ကြီးပျက်စီးမဲ့အနေအထားနဲ့ရင်ဆိုင်နေရပါပြီ။ AP သတင်းကိုအခြေခံပြီးတော့နန်းလောင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
။ကဘာအပူအေးမြတ်တအောင်လို့ထိန်းညှိပေးနိုင်ဖို့တစ်တော်ကြီးတွေလိုပဲနွန်တော်တွေလည်းအလွန်ကိုအရေးပါပါတယ်။ကဘာကိုပို့ပြီးတော့ပူနွေးလာစေတဲ့လေတူတွေကကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေတွေကိုနွန်တော်တွေကစုပ်ယူပေးနေပါတယ်။မြေဆွေးတွေတည့်ရဆွေးတွေဖြစ်နေလဲအဲ့ဒီကာဗွန်ဒိုင်အောက်ဆိုက်တန်ငွေတွေကိုနှစ်ပေါင်းထောင်နဲ့ချီတူလောင်ပေးထားကြတာပါ Tomsk ပြည်နယ်တက္ကသိုလ်ထိပ်တန်းဇီဝဗေဒပညာရှင် Sergey Kibotin ကတော့ Great Vatican နွန်တော်ကြီးကိုကာဗွန်တူလောင်ပေးနေတဲ့စယုံကြီးကမ္ဘာရေခဲတည်တာကြီးလို့သင်စားခေါ်ပါတယ
် Торфяные болота содержат в два раза больше углерода
ကမ္ဘာမြေနဲ့ပြင်300ဂန်နီလောက်ကိုဖုံးလွှမ်းထားတဲ့ Peat Lands လို့လည်းခေါ်တဲ့စိတ်မြေတော်တွေနွန်တော်တွေဟာကဘာတဝမ်းတတော်တွေကစုပ်ယူထားတဲ့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေပမာဏရဲ့2ဆလောက်ကိုစုပ်ယူပေးထားပါတယ်။သူတို့စုပ်ယူတူလောင်ပေးထားတဲ့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေကမြေကြီးတွေထဲမှာရှိနေတဲ့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေပမာဏစုစုပေါင်းရဲ့30ရာခိုင်နှုန်းလောက်ရှိပါတယ
်။အပူချိန်တိုးလာပြီးတော့တော်မီတွေပိုလောင်ကျွမ်းလာတာကြောင့်တတော်တွေရဲ့တူလောင်နိုင်မှုအားနည်းလာတဲ့အတွက်နွန်းတော်တွေရဲ့အခန်းကဏ္ဍပိုးပြီးတော့အရေးပါလာတယ်လို့ကီဘိုတင်ကပြောပါတယ်။ဒါပေမဲ့လည်းနွန်းတော်တွေစိတ်မြေတော်တွေကိုအနီးကပ်ထိန်းသိမ်းစောင့်ရှောက်ဖို့တော့လိုတယ်လို့လည်းသတိပေးပါရယ်။ West Siberian နွန်းတော်တွေကိုတောင်ပိုင်းနဲ့မြောက်ပိုင်းဆိုပြီးတော့နှစ်မျိုးခွဲခြားသတ်မှတ်နိုင်ပါရယ်။အဲ့ဒီနွန်းတော်တွေကလည်းဥတုရာသီပြောင်းလဲမှုအတွေ့ကွဲပြားတဲ့အခန့်ကဏ္ဍမှာနေရာယူထားကြတာပါ။မြောက်ပိုင်းနွန်းတော်တွေမှာတော့အေခဲနက်ဆိုင်မြေလော်တွေကြောင့်မီသိန်းနဲ့ကာဗွန်ဒိုင်အောက်ဆိုက်တန်ငွေတွေလေတူထဲရောက်မလာနိုင်အောင်ထိန်းထားနိုင်ပါရယ်။Noya Bricks မြို့အနီးကအိတ်ခဲနေတဲ့ဒီနွန်းတော်တွေက Siberia ဒေသက Yuval တောင်ကုန်းတွေပေါ်မှာရှိတာပါ။
ဥရုယာဒီပြောင်းလဲမှုနဲ့ပတ်သက်ပြီးအနှုတ်လက္ခဏာအရပြောရရင်တော့စိုက်ဘီးရီးယားမြောက်ပိုင်းကနွန်တော်တွေထဲမှာဖန်လုံရင်ဓာတ်ငွေတွေအတော်များများရှိနေပါတယ်။မိသိန်းဓာတ်ငွေအများကြီးတူလောင်ထားတဲ့အန်ရယ်ကြီးတဲ့နေရာတစ်ခုလို့လည်းပြောရမှာပေါ့။ဘာဖြစ်လို့လဲဆိုတော့မိသိန်းဓာတ်ငွေတွေကအန်ဒရယ်တိတ်ကြီးပါတယ်။သူ့ရဲ့တည်ရောက်မှုကကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေထက်အဆ30ပိုပြင်းထန်ပါတယ်။
Western Siberia ကနွန်းတော်တွေမှာမိသိန်းဓာတ်ငွေတန်ချိန်တန်ပေါင်း80လောက်ကိုတူလောင်ထားတယ်လို့ကျွမ်းကျင်သူတချို့ကပြောပါတယ်။အခုတော့ကမ္ဘာပုံနေမှုကြောင့်ရေတွေခဲနေတဲ့အဲ့ဒီနွန်းတော်တွေလည်းအကြီးအကျယ်စားပြီးတော့အရေးပြောလာနေပါတယ်။အခုလိုအရေးပြောလာတဲ့နေရာတွေမှာအပေါက်တွေပေါ်လာပြီးတော့ရေကန်တစ်တွေလည်းပေါ်ထွက်လာသလိုရေကန်ဟောင်းတွေလည်းအရွယ်အစားပိုးပြီးတော့ကြီးလာပါတယ်။ဒါတွေမကသေးပါဘူး။ Siberia ကနွန်းတော်တွေအရေးပြောမှုနှုန်းကအခြားနေရာတွေထက်ပိုးပြီးတော့မြန်ဆန်နေတယ်လို့လည်း Kipotin ကပြောပါတယ်။
Siberia болота играют негативную роль с точки зрения климата.
Они являются, скажем так, လာတဲ့အပူချိန်ကအခြားကမ္ဘာဒေသတွေထက်နှစ်ဆကနေနှစ်ဆခွဲလောက်ပိုများပါတယ်။ဆိုင်ဘီးရီးယားနဲ့ဆိုင်ဘီးရီးယားအာတိတ်ဇဝံပမာဆိုရင်အခြားနေရာတွေထက်လေးဆလောက်ပိုများပါတယ်။ဒါကြောင့်အဲ့ဒီနေရာဟာဥရယာတီပြောင်းလဲမှုအဆိုးဆိုးနေရာလို့ဆိုရတဲ့နေရာပါ
။ The Great Vatican နွန်းတော်အပါအဝင် West Siberia တောင်ဖက်ပိုင်းကနွန်းတော်တွေကတော့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေတွေကိုထုတ်လွှတ်မှုထက်စုပ်ယူမှုကပိုများပါတယ်။ဒါကြောင့်လဲဥရယာတီပြောင်းလဲမှုကိုထိန်းပေးတဲ့ဒီနေရာကိုကမ္ဘာရေခဲတည်တာကြီးလို့တင်စားခေါ်ပေါ်ကြတာပါ။ဒါကြောင့်လဲနွန်းတော်ကြီးတွေကိုလေ့လာဖို့ထိမ့်သိမ်းစောင့်ရှောက်ဖို့အလွန်အရေးကြီးနေပြီလို့ဒေတာရင်သိပ္ပံပညာရှင်တွေကပြောပါတယ်။ဒီနွန်းတော်တွေဟာသဘာဝအတိုင်းတည်ရှိနေတဲ့ကမ္ဘာပေါ်ကကျန်နေတဲ့အဖိုးတန်းရှားပါးနေရာတစ်ခုလည်းဖြစ်ပါတယ်။ဥရောပတိုက်ဖက်ပိုင်းကရုရှားနယ်နိမိတ်ထဲမှာရောဥရောပတိုက်ထဲကနွန်းတော်အများစုမှာပါရေတွေစုပ်ထုတ်ပြီးတော့နေအိမ်အဆောက်အုံတွေဖန်နေဖို့နဲ့တွင်းထွက်လောင်စာထုတ်ယူဖို့အနေမြင့်ချဲ့ထွင်နေကြပါတယ်။အဲ့ဒီလိုနေရာတွေဟာအခုတော့ဖန်လောင်အိမ်တန်းငွေတွေလည်းအများအပြားထွက်တဲ့နေရာဖြစ်လာပါတယ်။ရှိအောင်မှရှိတဲ့တည့်ရွက်ဆွေးတွေကဖလုံအိမ်တန်းငွေတွေကိုနှစ်ပေါင်းထောင်နဲ့ချီစုပ်ယူတူလောင်ပေးထားတာပါဒါပေမဲ့လည်းလက်တလုံးဥရုယာတီပြောင်းလဲမှုတွေကြောင့်အဲ့ဒီလိုသဘာဝတရားကြီးရဲ့အနေထားတွေဆက်ပြီးတော့ထိန်းထားဖို့ခက်ခဲလာစေပါတယ
် Казалось бы, всё прекрасно, человечество выбрасывает больше CO2, а экосистема больше поглощает CO2, всё в балансе. Но сейчас
ဒူရီယာကာဗွန်ဒိုင်အောက်ဆိုက်တန်းငွေတွေပို့ထုတ်လို့နေမယ်ဇီဝဂ ్యాస్ နှစ်ကြီးကအဲ့ဒီတန်းငွေတွေကိုစုပ်ယူနေမယ်ဇာယာတိုင်းကပုံမှန်တိုင်းသွားနေတယ်လို့ထင်မြင်ကြရှိပါတယ်။ဒါပေမဲ့လူသားတွေရဲ့လောရဲ့ကြောင်းကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေထုတ်လွှတ်မှုတိတ်များလာတဲ့အတွက်ဂေဟာစနစ်ဂျီဘက်ကအလင်းမီစုပ်ယူမပေးနိုင်အောင်ဖြစ်လာသလိုအကျိုးဆက်တွေလည်းပိုများလာပါတယ်။
တည့်ရွက်ဆွေးတွေမီးလောင်နိုင်တဲ့အန္တရာယ်လည်းရှိနေပါသေးတယ်။ဒ တရဆွေးရီမီလောင်ရင်တော့ကဘာလေးတွေဖလောင်အိမ်တန်းငွေတွေအဆမတန်ရောက်လာအောင်ပါပူပြင်း၆တွေးလာတဲ့နွေရာသီတွေတနစ်ပြီးတနစ်ဆက်လာမယ်ဆိုရင်တော့နွန်တော်တွေလည်းရေခမ်း၆လာနိုင်ပြီးလူသားတွေအတွက်ကြီးမားတဲ့အကျိုးဆက်တွေပေါ်ပေါက်လာနိုင်တယ်လို့သူတေတီတွေကသတိပေးပါတယ
်စတလက်ချင်လေဂျီတော့တကာဘရှာဘရှာterfinaya sukhaya podushka которая ну по разным причинам
nun dori de ga jiri khan la me ane ri cha la me so yin no mi bi yan ni le po ji la nai ma le da so yin no 6 twin ni de ti ywe 6 kwin ni po la ba le me tu da ri ye pyu mu chaung me phit phit mo jo pit da myo lu ba wa da ya chaung me phit phit taw mi ri sa tin long jan na myo phit la nai ma le di lo phit la bi so yin no le du de carbon dioxide dang ngwe ri a ji je to la ba le me
ရရှားနိုင်ငံမှာမနစ်ကအရွယ်အစားတိတ်မကြည့်ဘူးလို့ဆိုရမယ်။တည့်ရဆွေးကွင်းတစ်ခုတော်မီးလောင်ခဲ့တာမှာအနီးပတ်ဝန်းကျင်ကမြို့ရွာတချို့မိခိုးတွေပိတ်ဖုံသွားခဲ့တာပါ။စိုက်ဘေးရီးယားဒေသမှာလောင်သွားတဲ့အဲ့ဒီတော်မီးကတိတ်မကြည့်ဘူးလို့ပြောနိုင်ပေမဲ့လို့နောက်မှာဒေသရင်းအတွက်ရောကမ္ဘာတစ်ခုလုံးအတွက်ပါဆိုးဝါးတဲ့ပြဿနာတွေဖြစ်လာနိုင်ပါတယ်။အခုလက်ရှိအချိန်ထိတော့ Great Vasugan နွန်တော်ကြီးကကာဗွန်ဒိုင်အောက်ဆိုက်တန်းငွေတွေဆက်ပြီးတော့တိုးလောင်ထားပြီးဒီအတိုင်းအနည်းဆုံးနှစ်တရာလောက်ထိမပြောင်းမလဲရှိနေအောင်မယ်လို့သိပ္ပံပညာရှင်တွေကယူဆကြပါတယ်။ဒါပေမဲ့လည်းနေမြေချက်ထွင်တာတက်တော့ပြုံးသီးစေတာစတဲ့လုပ်ရက်တွေမရဘူးဆိုရင်တော့အဲ့ဒီအခြေအနေတွေပြောင်းသွားနိုင်တယ်လို့လည်းသူတေတီတွေကသုံးသပ်ပါတယ်။ကမ္ဘာကုလသမဂ္ဂရဲ့ဦးဆောင်မှုနဲ့ဖလုံအိမ်တန်းငွေထုတ်လုပ်မှုလျှော့ချရေးနိုင်ငံဆောင်ကြိုးပမ်းနေပေမဲ့လို့ကမ္ဘာတဝန်းဖလုံအိမ်တန်းငွေထုတ်လုပ်မှုတွေရော့ကျမသွားသလိုဥဒုရာသီပြောင်းလဲမှုအကျိုးဆက်အဖြစ်တဘာဝကပေးတံတွေတစ်နှစ်တခြားပိုးပြီးတော့ဆိုးဝါးပြင်းထန်လာနေပါတယ်။တစ်ချိန်တည်းမှာပဲစိုက်ဘေးရီးယားနွန်တော်ကြီးတွေကလည်းတဘာဝအတိုင်းသူ့အလုပ်သူဆက်လုပ်နေပြီးလူတို့တွေကကမ္ဘာနယ်အောက်ဆက်တန်းငွေတွေဆက်လက်ဆုပ်ယူနေတယ်ဆိုပေမဲ့လက်ရှိကြုံရတဲ့ဘေးအန္တရာယ်ကနေကယ်တင်ပေးနိုင်မှာမဟုတ်ဘူးလို့လည်းစီးပွားပေးတာပညာရှင်ကီပိုတင်ကပြောပါတယ်။ဒါကြောင့်လဲလူသားတွေအနေနဲ့ဥရုယာတီပြောင်းလဲဖောက်ပြန်လာစေတဲ့လောက်ရမျိုးတွေရက်ပြမဖြစ်လိမ့်မယ်လို့လဲသိပ္ပံပညာရှင်တွေကသတိပေးတိုက်တွန်းနေကြတာဖြစ်ပါတယ်။